င်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တိုင်ရဲ့2018ခုနှစ်ဒီဇင်ဘာလ19ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်ဟောမိုက်ကယ်ဖလင်းကစုံစမ်းစစ်ဆေးသူတွေကိုလိမ်လည်ပြောဆိုခဲ့တဲ့အပေါ်အမေရိကန်ပြည်သူတရားသူကြီးတူကပြင်းပြင်းထန်ထန်ပြစ်တင်ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာစီရင်ချုပ်ပေါက်သူတွေဖြစ်ရာနဲ့ချီတဲ့အကောင့်တွေနဲ့စာမျက်နှာတွေကို Facebook လူမှုကွန်ရက်ကပိတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့မြမကြောက်မြေရတနာဥပဒေချမ်းဟာကြောက်စိမ့်ထွက်ရှိတဲ့ဖားကန်ဒေသမှာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုအပြင်မြမပြည်မှာကြောက်စိမ့်ဈေးကွက်ကြီးဖြစ်လာဖို့ရည်ရွယ်တာဖြစ်တဲ့အကြောင်း
ကျွန်တော်တို့ကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုဦးစားပေးပြီးတော့မှသူတို့လုပ်တာပါကြောက်လွတ်ကွက်တွေကိုနင်းငါခွတ်တူးလိုက်လို့
ဖားကန်အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်အမျိုးသားလွှတ်တော်တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးခင်မောင်မြင့်ပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါပြင်ငင်းငယ်ရေးလုပ်ငန်းစဉ်တွေမြန်မာနိုင်ငံဒေသအသီးသီးမှရှိတဲ့မြေမြုပ်မိုင်းတွေကိုရှင်းလင်းဖို့လိုအပ်တဲ့အကြောင်းနဲ့တခြားနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဖြစ်ဒေါ်နယ်ထရန့်တာဝန်မယူခင်2019ခုနှစ်စမိုင်းမှာရုရှားနဲ့ဆက်သွယ်ရှိခဲ့တာကိုအမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်မိုက်ကယ်ဖလင်းကစုံစမ်းစစ်ဆေးသူတွေကိုလိမ်လည်ပြောဆိုခဲ့တဲ့အပေါ်ပြည်သူတရားသူကြီးကပြင်းပြင်းထန်ထန်ပြစ်တင်ပြောဆိုလိုက်ပေမဲ့စင်ကြက်ချမဲ့အစီအစဉ်ကိုတော့ဆိုင်းငံ့ထားလိုက်ပါတယ်။လိမ်လည်ထွက်ဆိုခဲ့တဲ့လူရဲ့အပေါ်ဆက်ဆုပ်ရွံ့ရှာတာကိုမပြောဘဲမနေနိုင်တဲ့အထိဖြစ်မိတဲ့အကြောင်းဝါရှင်တန်ကမနေ့ကတရားခွင်မှာတရားသူကြီး MS Sullivan ကပြောဆိုလိုက်ပေမဲ့ဖလင်းရဲ့ကျူးဆောင်ရှင်တွေကစင်ကြက်ကိုရှုဆိုင်မှုရှောက်လဲချက်ကိုတော့လက်ခံခဲ့တာပါအမေရိကန်ဆိုင်ရာရုရှားတမ်မကြီးဆာဂေးကစ်လီယန်နဲ့ဆွေးနွေးပြောဆိုခဲ့တာကိုစုံစမ်းစစ်ဆေးသူတွေမင်းမြန်ရမှာလင်းလင်းခဲ့တာရာဇဝမှုမြောက်တယ်ဆိုတာကိုသူ့အနေနဲ့သဘောပေါက်ကြောင်းလဲဖလင်းကဝန်ခံပါတယ်တရားစီရင်ကတော့ဖလင်းကျူးလွန်ခဲ့တဲ့လူရဲဟာလေးနဲ့ကြီးမားလွန်ပြီးတိုင်းပြည်ကိုရောင်းစားတဲ့လူရဲလို့တော့ဆိုနိုင်တဲ့အကြောင်းပြောဆိုခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ပတ်မှုတွေကိုစုံစမ်းဖော်ထုတ်နေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကတော့ရုရှားအရင်နဲ့သမ္မတထရန့်ကတရားရေးလုပ်ငန်းတွေကိုဟန်တားမှုရှိမရှိ19လကြာစုံစမ်းစစ်ဆေးမှုတွေမှာစစ်ဗိုလ်ချုပ်ကြီးအောင်တူလည်းဖြစ်တဲ့ဖလင်းဟာအပြည့်အဝပူပေါင်းဆောင်ရွက်တဲ့အတွက်ထောက်နှံအပြည့်မပေးဖို့တိုက်တွန်းထားပါတယ်။ဒီသရီ MS ကတော့ရှေ့လာမယ့်လတွေအတွင်းစင်ချက်ချမှတ်ရမှာထောက်နှံအပြည့်မပေးဖို့အာမမခံနိုင်တဲ့အကြောင်းပြောဆိုထားပါတယ်။
မက္ကဆီကိုနယ်ဆက်မှာတိုင်းဒီဆောင်မဲ့ကိစ္စအတွက်တူတောင်းထားတဲ့အမေရိကန်ဒေါ်လာ5ဘီလီယံမရရင်အစိုးရရန်ရီယာတွေရဆိုင်ပြစ်မယ်လို့ထင်ကြောက်ထားမှုကနေသမ္မတဒေါ်နယ်ထရန့်ဘက်ကအရှော့ပေးလာတဲ့အတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေသဘောတူညီချက်ရနိုင်ရေးလွှတ်တော်မှာတွေ့ဆုံနေကြပါတယ်။တူတောင်းထားတဲ့ငွေကြေးပမာဏမရရင်အစိုးရလုပ်ငန်းတွေရဆိုင်ပြစ်ရတဲ့ကိစ္စကိုသူနာမည်ခံသွားမယ်အကြောင်းသမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်တင်ပြောကြားခဲ့ပေမဲ့အခြေအနေတွေဘယ်လိုဖြစ်လာမယ်ဆိုတာကိုစောင့်ကြည့်ရဖို့မှဖြစ်ကြောင်းနဲ့နယ်စပ်လုံခြုံရေးအတွက်လိုအပ်နေကြောင်းသတင်းတော့ဒီကိုအင်္ဂါနေ့မှာပြောကြားခဲ့ပါတယ်။တကယ်လို့လွတ်တော်နဲ့သမရအင်ပီရိုအကြားဂျာကာလာရေတိုးအသွင်းစေးအတွက်သဘောတူညီချက်မရနိုင်ရင်မရှိမဖြစ်လိုအပ်တဲ့အရေးပေါ်ဝန်ထမ်းတွေကလွဲလို့ကျန်တဲ့အစိုးရဌာနတွေကလုပ်ငန်းတွေတောက်ကြနေတကောင်ကျော်ရင်ရက်ဆိုင်ပြရမှာဖြစ်ပါတယ်။အစိုးရပိတ်ပြရတဲ့အထူးအခြေအနေတွေဖြစ်ပေါ်ခဲ့ရင်တော့ပြည်အောင်စုအစိုးရဝန်ထမ်း8သိန်းလောက်လစာမရဘဲအလုပ်တွေနားနေရမှာဖြစ်တာကြောင့်ခရစ်စမတ်ရောက်ဖို့သတင်းပတ်အနေငယ်သာလိုတော့တဲ့အချိန်မှာဘသူမှအဲ့လိုမဖြစ်လို့ကြပါဘူးဒီတော့တွင်သမရလူချင်းနဲ့နေဆက်တိုင်းတိဆောက်ရေးအတွက်လိုအပ်တဲ့ငွေကြေးပမာဏကိုရနိုင်မဲ့တခြားနည်းလမ်းတွေရှိသေးကြောင်းအင်မီရောပြောခွင့်ရမျိုးသမီးဆေရာဆန်ဒါစ်ကပြောပါတယ်အမေရိကန်နဲ့မက္ကဆီကိုနေဆက်တခြားမှာနေဆက်တိုင်းကာယံဖို့အတွက်ကုန်ကျငွေ5ဘီလီယံဒေါ်လာကိုထရမ့်ကတောင်းခံထားပေမဲ့အထက်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကညှင်းဆို့ထားတာကြောင့်အစိုးရလုပ်ငန်းတွေရပ်ဆိုင်းပစ်မယ်ဆိုပြီးတော့ထရမ့်ကချင်းကြောက်ခဲ့တာပါခင်ဗျာ
အမေရိကန်ပြည်သူတွေတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတွေကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကတိုက်အလဲပိုင်းနဲ့အိန္ဒိယမက္ကဆီကိုနိုင်ငံတို့မှာဒေါ်လာ10ဘီလီယံကျော်ရင်းနှီးမြှုပ်နှံမှုအမေရိကန်ကကြေးပြလိုက်ပါတယ်။ဒေါ်လာ6ဘီလီယံနီးပါးကိုတော့အယ်ဆာဗေရာ၊ဂွတ်တီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေအတွက်သုံးစွဲသွားမှာဖြစ်ပြီး 4.8 ဘီလီယံကိုတော့မက္ကဆီကိုနိုင်ငံတောင်ပိုင်းကစီမံကိန်းတွေမှာသုံးစွဲဖို့ရလာခဲ့တာပါ။ဒီသတင်းကပြည်သူတွေအတွက်အခွင့်အလမ်းတွေနဲ့အကျိုးကျေးဇူးတွေဖန်တီးပေးနိုင်မဲ့လုံခြုံရေးအုပ်ချုပ်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုတိုးတက်မှုတွေပေါ်ထွန်းလာဖို့ မေရိကန်ပြည်တော်စုကရည်ရွယ်ထားတဲ့အကြောင်းလဲနိုင်ငံရေးဥက္ကဋ္ဌဌာနကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲအတူတကွလောက်ခိုင်မဲ့နိုင်ငံတွေအနေနဲ့ရွှေပြောင်းဝင်ရောက်မှုတွေမွေးရဆေးဝါးမှောက်ခုံမှုတွေနဲ့ရာဇဝတ်ခိုင်းနေလို့ပြဿနာမျိုးတွေကိုဖြေရှင်းဖို့လဲအမေရိကန်ဘက်ကလိုလားနေပါတယ်။
ဂွာဒီမာလာနိုင်ငံကအသက်9နှစ်အရွယ်မိန်းကလေးငယ်သေဆုံးသွားတဲ့ထင်းသိမ်းစခန်းကိုသွားရောက်ကြည့်ရှုခဲ့ကြတဲ့ American Congress လွှတ်တော်မတ်တွေကအမေရိကန်နယ်စပ်ကာကွယ်ရေး Agency အကြီးအကဲအနေနဲ့နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ Jacqueline Carl McKin နဲ့သူ့ဖခင်ပါဝင်ရွှေပြောင်းဝင်ရောက်သူ162ဦးကိုနယ်စပ်လူမျိုးရေးအရာရှိတွေက New Mexico ကန္တရမှာဒီဇင်ဘာ6ရက်နေ့ကဖမ်းဆီးခဲ့ပြီးတဲ့နောက်2ရက်အကြာမှာအဲ့ဒီမိန်းကလေးငယ်သေဆုံးသွားတာပါ။အဲ့ဒီသူတွေနေထိုင်တဲ့ထင်းသိမ်းစခန်းဟာစိတ်ပျက်စရာကောင်းတဲ့အခြေအနေမှာရှိနေပြီး Jacqueline သေဆုံးနဲ့ပတ်သက်လို့ဘာကြောင့်ဒီလိုမျိုးသိဆုံးအောင်တလဲဒီလိုမသိဆုံးအောင်ဘလို့တားဆီးကာကွယ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့တရားစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လဲလွှတ်တော်မတ်တွေကတောင်းဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့မက္ဆီကိုနယ်စပ်မှာတရိုင်းကာယံမှုပြောဆိုနေတဲ့ကိစ္စဟာလဲလက်တွေ့အခြေအနေနဲ့ကွာခြားနေပြီးတကယ်လိုအပ်တာကအစိမ့်မြင့်ဤပညာသုံးပစ္စည်းတွေလှုပ်ထုံးလုံနည်းတွေနဲ့လိုအပ်တဲ့သင်တန်းတွေပို့ချပေးသွားဖို့ဖြစ်တယ်လို့လဲသူတို့ကထောက်ပြကြပါတယ်ခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုအမူတွေနဲ့ပူးပေါင်းဆောင်ရွက်နေသူတွေအဖြစ်ရာနဲ့ချီရဲ့အကောင့်တွေနဲ့စာမျက်နှာတွေကို Facebook လူမှုကွန်ရက်ကပိတ်ပစ်လိုက်ပါတယ်။ Facebook စာမျက်နှာ425မျက်နှာ Group အုပ်စု19ခုအကောင့်135ခုအပြင်ဓာတ်ပုံလူမှုကွန်ရက် Instagram အဆောက်အကောင့်15ခုကိုပါပိတ်လိုက်တဲ့အကြောင်းမနေ့နောက်ပိုင်းကပဲကြေညာလိုက်တာပါ။ကုမ္ပဏီမူဝါဒကိုချိုးဖောက်ပြီးအွန်လိုင်းပေါ်မှာမမှန်မကန်ဖော်ပြနေတဲ့လုပ်ရမျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းနေစေဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအွန်လိုင်းစာမျက်နှာတွေပေါ်မှာအမုန်းစကားတွေပြန့်နှံ့နေတာတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးကုလသမဂ္ဂတာဝန်ရှိသူတွေပါဝင်အကြီးအကျယ်ဝေဖန်မှုတွေကြုံရပြီးတဲ့နောက်မြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ရရှိတွေစစ်တပ်နဲ့ဆက်နွယ်တဲ့တခြားအကောင့်တွေကိုပါ Facebook ကအစောပိုင်းမှာပိတ်ပစ်ခဲ့တာပါအခုနောက်ထပ်ပိတ်လိုက်တဲ့အထက်မှာတော့တရားလွတ်လပ်တယ်လို့ယူဆရပေမဲ့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့သတင်းဖျော်ဖြေရေးအလှပနဲ့လူမှုရေးဆိုင်ရာစာမျက်နှာတွေပါဝင်တဲ့အကြောင်းလဲ Facebook ရဲ့ကြီးညာချက်မှာဖော်ပြထားပါတယ် Facebook ရဲ့တာဝန်ပေးချက်အရသူတည်တနာလေးလာခဲ့တဲ့ Business for Social Responsibility BSR ဖွဲ့ရဲ့ပြီးခဲ့တဲ့လတဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာအင်တာနက် online ပေါ်ကသွေးထုတ်လှုပ်ဆောင်မှုတွေကိုဟန်တားရမှာအားတိုက်ချက်တွေရှိနေတာကိုထောက်ပြထားသလို2020ပြည့်ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာဝယ်နိုင်မလို့လည်းတိုက်တွန်းထားတာပါ Facebook ကတော့အစီရင်ခံစာပါအချက်တွေကိုလက်ခံကြောင်းပြောဆိုခဲ့သလိုအစီရင်ခံစာရဲ့တိုက်တွန်းချက်တွေကိုအကောင့်ထဲပေါ်ဖို့ကြိုးပမ်းမှုလည်းကတိပြုထားပါတယ်
တတိယမြောက်ကနေဒါနိုင်ငံသားတဦးကိုတရုတ်နိုင်ငံကထပ်မံဖမ်းဆီးလိုက်ကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးဌာနကိုကူကားပြီးကနေဒါ National Post သတင်းစာမှာဒီကနေ့ဖော်ပြပါရယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ယင်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မသိကြောင်းညင်းဆိုပါရယ်တရုတ်ဤပညာကုမ္ပဏီ Huawei ရဲ့အမှုဆောင်အရာရှိမန်ဝန်ဇိုကိုကနေဒါနိုင်ငံကဒီဇင်ဘာ1ရက်နေ့မှာဖမ်းဆီးခဲ့ပြီးတဲ့နောက်ကနေဒါတန်တမန်ဟောင်း Michael Kovrick နဲ့လုပ်ငန်းရှင် Michael Spavaro ကိုတရုတ်ကဖမ်းဆီးထိန်းသိမ်းခဲ့တာပါကနေဒါနိုင်ငံတကာဆက်ဆံရေးယူကတော့အခုလိုဖမ်းဆီးထိန်းသိမ်းထားကြောင်း National Post ကိုပြောကြားခဲ့ပေမယ့်အသေးစိတ်နဲ့ဒီလိုဖမ်းဆီးမှုဟာမန်ကိုဖမ်းဆီးတာနဲ့ဆက်ဆက်မှုရှိတယ်ဆိုတာမျိုးကိုတော့ပြောကြားခြင်းမရှိပါဘူးတတရမြောက်ဖမ်းဆီးခံရသူဟာဘသူဘဝဆိုတာကိုသတင်းစာတွေမှာဖော်ပြတာမျိုးမရှိပေမယ့်လေသူဟာတန်တမန်နဲ့စီးပွားရေးလုပ်ငန်းရှင်အတိုင်းဝန်းကမဟုတ်ဘူးလို့အဲ့ဒီဖမ်းဆီးခံထားသူရဲ့မိသားစုနဲ့ပြောဆိုခဲ့သူကိုကူးကားပြီးတော့ဖော်ပြထားပါတယ်အခုလိုဖမ်းဆီးနေမှုဟာမန်ကိုထိန်းသိမ်းတာနဲ့တရိုက်ဆက်ဆက်မှုမရှိဘူးလို့ကနေဒါအစိုးရဘက်ကပြောဆိုထားပေမဲ့ဘေကျင်းခြေဆိုင်အနောက်တန်တမန်အတိုင်းဝန်းကတော့ဒါဟာတရုတ်ဘက်ကလက်တုံ့ပြန်ဖမ်းဆီးတာဖြစ်တယ်ဆိုပြီးသုံးသပ်ပါတယ်။ Huawei အမှုဆောင်ရရှိမန်ဟာအီရန်နိုင်ငံပေါ်အမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့တံခတ်မှုတွေကိုချိုးဖောက်တာကြောင့်ကနေဒါနိုင်ငံကဖမ်းဆီးပေးဖို့အမေရိကန်အစိုးရဘက်ကတောင်းဆိုခဲ့တာပါခင်ဗျာ။
မရာဂတ်စကနိုင်ငံမှာကာတီရဲ့ပြင်ပတွေဖြစ်ကြတဲ့သမရဟောင်းနှုတ်ရဲ့တချို့ပြန်သမရရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီနေ့မဲပေးနေပါတယ်။နိုဝင်ဘာလရက်တုန်းကပထမတစ်ချိန်ရွေးကောက်ပွဲမှာတော့သမရဟောင်းအန်ဒရီရာဂျိုလီနာကမဲရက်လက်39ရာခိုင်နှုန်း၊သမရဟောင်းမက်ရာဗလူမန်နန္ဒာက35ရာခိုင်နှုန်းနဲ့ဦးဆောင်ခဲ့ကြတာပါ။လက်ရှိသမရဟဲရီရာဂျာအော်နာရီမန်ပီယာနီနာကတော့မဲပြတ်ချန်တဲ့အတွက်သူ့နေရာမှာစက္ကန့်မှုကြိုးစားနေတဲ့သမရဟောင်းနှစ်ယောက်တချို့ပြန်ရှင်ပြန်နေတာဖြစ်ပါတယ်။တချို့ပြန်ရှင်ပြန်နေသူတူဦးဖြစ်တဲ့သမရဟောင်းရာဗလူမန်နန္ဒာကတော့ မရာဂတ်စကာနိုင်ငံကို2002ခုနှစ်ကစအုပ်ချုပ်ခဲ့ပြီး2009ခုနှစ်မှာတော့မြို့တော်အန်တနာနာရီဗိုရဲ့မြို့တော်ဝင်ဖြစ်တာဝန်ယူထားတဲ့ရာဂျိုလီနာဦးဆောင်တဲ့ဆန္ဒပြသူတွေကလမ်းပေါ်ထွက်တောင်းဆိုလှုပ်ရှားမှုတွေနဲ့ဖယ်ရှားခံခဲ့ရသူလည်းဖြစ်ပါတယ်
ဘယ်နိုင်ငံမှမရှိသေးတဲ့စစ်လက်နက်မျိုးရုရှားမှာရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်ရုရှားစစ်ဘက်ထိပ်တန်းခေါင်းဆောင်တွေနဲ့အင်္ဂါနေ့ကမော်စကိုတွေ့ဆုံပွဲအတွင်းအတန်ထက်မြန်တဲ့ခင်ဇယ်ပယ်ရင်တဲ့မီဇိုက်ဒုံးလန်းတဲ့အကြောင်းပြောဆိုခဲ့တာပါတာလက်ပစ်ဒီမီဇိုက်တို့ဟာကီလိုမီတာ2000အထိပစ်ခတ်နိုင်ပြီးတော့တာလက်ပစ်ဒုံးတွေထဲမှာအကောင်းဆုံးဖြစ်တာကြောင့်ဒီလိုအတန်ထက်ဆယ်ဆကျော်မြန်အောင်သွားနိုင်တဲ့ဒုံးလန်းတဲ့မျိုးဘယ်နိုင်ငံမှမရှိသေးဘူးဆိုပြီးတော့ပူတင်ကပြောဆိုလိုက်တာပါခင်ဗျာ
တို့တို့ခုနှစ်ညနေပိုင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်တဲ့မြမကြောက်မြင့်ယရနာဥပဒေကျမ်းဟာကြောက်စိမ့်ထွက်ရှိတဲ့ဖာခန်ဒေတာမှာတဘာဝပဝန်းကျင်ထိမ့်သိမ့်မှုအပြင်မြမပြည်မှာကြောက်စိမ့်ဈေးကွက်ကြီးဖြစ်လာစေဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းအမျိုးသားလွှတ်တော်တယန်ဇာတနဲ့တဘာဝပဝန်းကျင်ထိမ့်သိမ့်ရေးကော်မတီအဖွဲ့ဝင်ကပြောပါတယ်ဒေတာကန်တဘာဝပဝန်းကျင်ထိမ့်သိမ့်သူတွေကတော့အရင်ကြောက်မြင့်ဥပဒေကိုတိတိကျကျဖော်ဆောင်အရေးယူတာတွေမရှိခဲ့တဲ့အတွက်ဥပဒေအသစ်ပေါ်မှာအများကြီးမျှော်လင့်မထားကြောင်းပြောပါရယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောင်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ပြည်တော်စုလွှတ်တော်ကနေအင်တာနက်ကအတည်ပြုလိုက်တဲ့မြမကြောင်းမြတ်ယတနာဥပဒေချမ်းဟာအကြီးစားကြောင်းမြတ်တူဖော်မှုလုပ်ငန်းတွေကိုပိတ်ပင်တားမြစ်လိုက်ပြီးအလတ်စားနဲ့အသေးစားတူဖော်ထုတ်လုပ်ဖို့ကိုခွင့်ပြုလိုက်တာဖြစ်ပါတယ်ဒီဥပဒေကျမ်းဟာကချင်ပြည်နယ်ကကြောက်စိမ့်ထွက်ရှိရာဖကန့်ဒေတာရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အဓိကရည်ရွယ်တာဖြစ်ကြောင်းဖကန့်ဒေတာရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်အမျိုးသားလွှတ်တော်ကတယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးပြီးတော့မှသူတို့လုပ်တာပါကြောက်လွတ်ွက်တွေကိုနင်းငါခွတူးလိုက်လို့ရှိရင်အဲ့ဒီကတူးတဲ့မြေစာတွေကဥရုချောင်းရောက်တဲ့ရည်ကြီးတယ်ရေရှာတယ်ကျမ်းမြင့်ကြီးကမြင့်တက်ပြီးတော့မှဥလူချောင်းကြီးအလုံးပျက်စီးသွားပြီအဲ့လိုကိုဖြစ်နေပြီနောက်သူတို့ရဲ့တဲနှုံးမြေဒီကြောက်စလစ်ခဲတဲ့ဒီလေယာဉ်မြေတွေအလုံးဖုံးလန်းသွားတဲ့အတွက်တဘာဝပတ်ဝန်းကျင်ပျက်စီးသွားတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ကထိန်းသိမ်းကျင်လို့သူတို့လုပ်တာပါ
ဖကန့်ဒေတာမှာစွန့်ပစ်မြေစာတွေဥရုချောင်းတွင်းမှာစုပုံလာတာကြောင့်နှစ်စဉ်ရည်ကြီးရေရှာနာတွေဖြစ်တယ်လို့စွန့်ပစ်မြေစာပုံပြိုကျတာကြောင့်မကြာခဏလူသေးပျောက်ရှိနေပါတယ်ဒါအပြင်ဆေးရန်တရားကြီးတွေကိုအသုံးပြုတူးဖော်တာကြောင့်တောတောင်ပြုံးတိနေတယ်လို့ရင်မတော်တဆထိခိုက်မှုတွေကြောင့်ပေဆုံးတာတွေလည်းရှိနေပါတယ်ဒီဥပဒေကျမ်းဟာမြန်မာပြည်ကိုကမ္ဘာကျောက်ဆေးဈေးကွက်တစ်ခုအဖြစ်ဖန်တီးဖို့လည်းရည်ရွယ်ထားကြောင်းဦးခမောင်မြင့်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ကအခွန်ကောက်တွေအလုံးလျှော့ထားတယ်အချောတဲ့လုပ်ငန်းကိုနိုင်ငံတကာကိုကျွန်တော်တို့ကရာခိုင်နှုန်းပြည့်ရင်းနှီးမြှုပ်နှံမှုကိုပြုလုပ်စေတယ်ထွက်လာတဲ့အချိုးတွေကိုမှကျွန်တော်တိရခိုင်နှုံးကောက်မယ်။နိုင်ငံသားရောင်းနေဆိုလို့ရှိရင်900ခိုင်နှုံးကောက်မယ်။ပြုတ်ပြ48ခိုင်နှုံးကောက်တယ်။ဟိုလုံးကတော့ကျွန်တော်ရှိမှအချိုးတွေလုံငန်းကမဖြစ်မပြုဘူး။အချိုးတွေလုံငန်းကိုလည်းလုတ်ကိုင်ခွင့်မပေးထားဘူးနိုင်ငံသားကုမ္ပဏီတွေ။ဥပေးလိုက်ပြီဆိုတော့တိရွက်ကုမ္ပဏီတွေဒီမှာလာဖွင့်မယ်။တိရွက်ပြီမှာသွားပြီးတော့မှသူတို့မဖွင့်တော့ဘူး။ဘမကြီးမှာလာစေုံနေတည်ကြမယ်။အချိုးတွေလုံငန်းတွေလုတ်ကြမယ်။ဒီမှာကြောက်မြတ်စိတ်ကွက်ကြီးကြောက်စိတ်စိတ်ကွက်အဓိကဖြစ်လာမယ်။မတူးဘဲနဲ့တောင်မှသူတို့စီကဝင်လာတဲ့ကြောက်တွေကိုပြန်လက်ခံပြီးတော့မှကျွန်တော်ကပ္ပဈေးကွက်ကြီးဖြစ်အောင်ကျွန်တော်လုပ်နေတာပါ
ဒီအတွက်နေဥပဒေကိုတိတိကျကျရေးဆွဲဖို့လိုအပ်တယ်လို့လည်းပြောပါတယ်ဖာကန့်ဒေတာက Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအရက်ဘက်အဖွဲ့ရဲ့တာဝန်ကကိုနောင်လကတော့အသိပြတ်ထားမဲ့ဥပဒေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဥပဒေကကောင်းပြီးတော့ကျွန်တော်လက်တွေ့မှာလောက်ဆောက်ဖို့အားနည်းတယ်ဆိုလို့ရှိရင်ကျွန်တော်ဘာမှမျှော်လင့်ကြတော့မရှိဘူးဥပဒေမထုတ်ပြန်ခြင်းအချိန်မှာကြောင်မြတ်ဒီစီမီစီကန်းတွေကိုအပြင်းကြကြပြောင်းကြကြချိုးဖောက်နေတဲ့ကုမ္ပဏီတွေကိုတကယ်ပဲကျွန်တော်တို့အပြစ်ပေးခဲ့တာဘလို့အပြစ်ပေးခဲ့တယ်လဲကျွန်တော်တို့မတွေ့ရသေးဘူးဒီဥပဒေဘလောက်ပဲထုတ်ထုတ်လက်တွေမှာမလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့လောလောဆယ်တော့ပြောင်းလဲမှာမဟုတ်ဘူးဖောက်ကန်ဒေတာမှာတော့အန်ထုံနည်း၎င်းပဲဆက်ပြီးတော့ရှိနေသေးတယ်ပေါ့နော်အဲကြောင့်ကျွန်တော်တို့ပြောဖို့တော့စောလွန်းပါသေးတယ်ဟုတ်
လက်ရှိဖာကန့်ဒေတာမှာလုတ်ကင်နေတဲ့ကြောင်မြတ်ကုမ္ပဏီတွေကိုဒေတာဆိုင်ရာအာဏာပိုင်တွေကရေးမြူရဲတဲ့အခြေအနေတွေရှိနေကြောင်းလည်းထောက်ပြပါတယ်အခုအတည်ပြုလိုက်တဲ့2019ကြောင်မြတ်ယန္တနာဥပဒေမှာအများဆုံး5ဧကအထိပဲရှိတဲ့လုတ်ကွက်အကျယ်ဝန်းကို3နှစ်အထိတူးဖော်ခွင့်ရရှိမှာဖြစ်ပြီးတက်တန်းကိုနောက်ထပ်2ချိန်တိုးခွင့်ရရှိမှာဖြစ်ပါတယ် အရင်2016ခုနှစ်ကဒုတိယအကြိမ်ပြင်ဆင်တဲ့ကြောင်းမြေယတနာဥပဒေမှာတော့အကျယ်အဝန်းဧက50နဲ့10နှစ်အထိကိုအကြီးစားကြောင်းမြေတူဖော်ရေးလုပ်ငန်းအဖြစ်ခွင့်ပြုထားတာဖြစ်ပါတယ်
ကိုမိုးစော်သတင်းပေးပို့ထားတာပါတစ်ဆက်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာရှိတဲ့မြေမြုပ်မိုင်းတွေကိုရှင်းလင်းဖို့မလုပ်ဘူးဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အတားအဆီးဖြစ်လိမ့်မယ်လို့မြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်ဗုဒ္ဓဦးနေ့ကရန်ကုန်မြို့မှာလုပ်တဲ့မြန်မာနိုင်ငံမြေမြုပ်မိုင်းအန်ဒီရဲ့ဆိုင်ရာ2018ခုနှစ်အစီရင်ခံစာထုတ်ပြန်ပွဲမှာအဲ့ဒီလိုပြောသွားတာပါဒီအစီရင်ခံစာထုတ်ပြန်ပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုဇော်ထက်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်ရှင်
ကမ္ဘာမှာပြည်တွင်းစစ်ဖြစ်နေရာရှေးကြဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာစီရေးပရိပခတွေအတွင်းပါဝင်နေတဲ့အဖွဲ့တွေအားလုံးကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြပြီးဒါတွေကိုထိထိရောက်ရောက်မရှင်းလင်းနိုင်ဘူးဆိုရင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပါထိခိုက်နိုင်တယ်လို့အပီပီဆိုင်ရာမြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှု ICBL ကတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာရေရွှာမူဆာဖုန်စုရမ်ကတတိပေးသွားပါတယ်
Myanmar is the only country whose military forces were found to be using landmines during the past year.
ကျန်ကနေနေ့တည်းအစီရင်ခံစာတိုင်းဆိုရင်တက်မတော်ကမြေမြုံမိုင်းအုံပြုတ်နေတဲ့တခုတည်းတော့တက်မတော်ဆိုတာထင်ရှားပါတယ်။ဒါကတက်မတော်တခုတည်းတုံးနေလို့မပြောချင်ပါဘူး။တခြားတိုင်းသားလက်နက်ကင်ဖွဲ့စည်းတွေကလည်းတုံးပါတယ်။ဇွန်လတုန်းကကျွန်တော်နဲ့ကာကွယ်ရေးဝန်ကြီးဌာနဆွေးနွေးပွဲတစ်ခုမှာသူတို့မြေမြုံမိုင်းတုံးတယ်လို့ဝန်ခံခဲ့ပါတယ်။တက်မတော်ကာကွယ်ရေးပစ္စည်းဆက်ရုံးကပါစာကနေ1996ခုနှစ်ကစပြီးမြေမြုံမိုင်းထုတ်လုပ်တယ်ဆိုတာကိုကျွန်တော်တို့စဉ်းစားရမပေးနိုင်ခဲ့ပေမဲ့လည်းကျွန်တော်တို့အတိအကျပြောနိုင်တယ်။တက်မတော်ကလည်းဝန်ခံထားတာရှိရဲ့မြေမြုံမိုင်းရှင်းလင်းမှုအစိုးရအနေနဲ့ပါဝင်မလုဆောင်နိုင်တာကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတားဆီးရရောက်နေတယ်လို့ဆိုတာကျွန်တော်ပြောချင်ပါတယ်
။2009နဲ့2019ဆယ်နှစ်တာကာလမြန်မာနိုင်ငံမှာမြေမြုံမိုင်းကြောင့်ထိခိုက်ဒေဆုံးမှု3500ကျော်ရှိပြီးအာရှနိုင်ငံတွေထဲမှာအာဖဂန်နစ္စတန်နဲ့ပါကစ္စတန်ပြီးရင်တတိယအများဆုံးပါ။ဒေသုံးသူတွေအနေနဲ့ကရင်ပြည်နယ်မှာ 26.9 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီးကချင်ပြည်နယ်မှာ 26.2 ရာခိုင်နှုန်းအဲ့ဒီနောက်ရှမ်းပြည်နယ်ပဲခူးတိုင်း၊ကယားပြည်နယ်တနင်္လာရီတိုင်းရခိုင်ပြည်နယ်မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာမြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရသေဆုံးတာတွေရှိထားပါတယ်။မြေမြုံမိုင်းနှင်းလို့ဒေသုံးတဲ့နေရာမှာအမျိုးသားတွေများပြီးတစ်ခုတ်အမဲလိုက်ငါးဖမ်းတဲ့လုပ်ငန်းတွေလုပ်ကိုင်ရင်မိုင်းကြောင့်ဒေသုံးရတာပါ။မြေမြုံမိုင်းရှာဖွေရဲ့လူသားချင်းစာနာရေးအဖွဲ့သုံးဘွဲ့လောက်မြန်မာနိုင်ငံမှာရှိနေပြီးဖြစ်ပေမဲ့လည်းရှာဖွေရှင်းလင်းခွင့်မရသေးပဲလက်နက်ကင်တပ်ဖွဲ့တွေအားလုံးအပြည့်အစစာချုပ် NCA အတွက်လက်မှတ်ထိုးပြီးမှခွင့်ပြုပေးမယ်လို့ပြောထားရတဲ့အပေါ်မှာသဘောမတူရဲ့အကြောင်းဒေါက်တာရေရွှာမူဆာဖုန်စုရံကပြောပါရယ
်
ငြိမ်းချမ်းစာချုပ်တွေကိုမဆောင်ပဲစားလုံနိုင်တဲ့နေထိုင်နေမှာစားလုံထားဖို့လူကောင်းလုံမယ်ရပ်ဖက်ဖွဲ့စည်းတဲ့ပညာပေးလှူရှာမှုတွေကဒီနေရာတွေမှာမိုင်းရှင်းလင်းဖို့ခွင့်ရည်တွေပေးလာပါလိမ့်မယ်ဘယ်ငြိမ်းချမ်းကိုမှစောင့်နေစရာမလိုပါဘူးတိုက်ပွဲလည်းမရှိရဲဆိုတဲ့နေရာတွေမှာငြိမ်းလင်းငြိမ်းချမ်းနေတယ်မြေောက်ထဲမှာရှိရဲပောက်ကွဲနိုင်တဲ့ဟာတွေကိုငြိမ်းချမ်းအောင်အချိန်မီလုပ်လို့ရပါတယ်တပ်ဆိုင်ရာနိုင်ငံရဲ့လုံနည်းလုံအံတွေကိုကျွန်တော်တို့မပြောလို့ပေမဲ့တာဝန်ကတော့တပ်ဆိုင်ရာနိုင်ငံကိုအာဏာရရှိထားတဲ့အစိုးရရဲ့တာဝန်ပဲဖြစ်ပါတယ်
ငြိမ်းချမ်းရေးဆွေးနွေးပွဲကြီးလုပ်တဲ့အခါမှာလဲမြေမြုံမိုင်းကိစ္စကိုထည့်သွင်းစဉ်းစားဖို့လိုတယ်လို့သူကပြောပါရယ်အကြောင်းကတော့မြန်မာနိုင်ငံမှာစစ်တပ်ရောတိုင်းဒေသလက်နက်ကိုင်တွေပါရှေ့တန်းစစ်မြေနာမှာရဲသားတွေကိုအတင်းအဓမ္မစီခိုင်းနေကြကြောင်းအပီပီဆိုင်ရာလူခွင့်ရေးကြီးညာစာတမ်းရဲ့အပိုက်၃ကိုချိုးဖောက်နေရလို့အပီပီဆိုင်ရာမြေမြုံမိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့ရဲ့ဗိုလ်တော်ဦးနေသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါရယ
်ဆရာရှင်များရှင်အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းဖို့ရပ်ပိုင်းလာကြမှာတော့တယ်။ကိုလိုနိုမဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းရေးရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။တုတ်တက်မှုတွေဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမဲ့နှစ်သစ်အတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျှချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီဒီကတိုက်ရိုက်လေးလိုက်စီစဉ်ကပြုလုပ်ပါရရှင်
စနေညတိုင်းလိုင်းလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တပုံတို့အကြားပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်စတင်နိုင်မယ်။မျော်လင့်ချက်အသစ်ထွက်ပေါ်လာပြီးတဲ့နောက်ဒီလုပ်ငန်းစဉ်ကိုတဝါပေးလှုပ်ဆောင်နိုင်မယ်ဆိုရင်အာဖဂန်တွင်မတည်ငြိမ်မှုတွေအဆုံးသတ်နိုင်ပွဲရှိပါတယ်။2018ခုနှစ်အတွင်းအာဖဂန်နိုင်ငံကြုံခဲ့ရတဲ့အကောင်းဆုံးအခြေအနေအရရက်ကိုအေရှာထန်ဇီးမြေသတင်းလွှာကိုမတ်အီတန်စင်ကပြောပြပေးပါမယ်ရှင်
။2018ခုနှစ်အစပိုင်းမှာဒီလိုပဲအကြမ်းဖက်တိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဟော်တယ်ကြီးတစ်ခုမှာဇန်နဝါရီလတုန်းကတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်နိုင်ငံသား14ယောက်အပါအဝင်လူသားချင်းနဲ့ချီပြီးတိတ်ဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးရဲအနေငယ်တွေမှာကိုပဲဖောက်ခွဲဖြစ်စီပြီးအပြည့်တင်ထားတဲ့စေယုံတင်ရင်နဲ့လူအုပ်ထဲမှာတာလီဘန်တို့ကဖောက်ခွဲခဲ့တာကြောင့်လူ95ယောက်ထပ်မင်းသေဆုံးခဲ့ရပါတယ်။အာဖဂန်မျိုးတော်အလယ်မှာတိုက်ခိုက်ခံရမှုတွေကလည်း2018မတိုင်ခင်အာဖဂန်တွင်းမှာအမေရိကန်တပ်သားဦးရေ1800ရာကနေပြီးတော့2018တွင်းမှာတော့14000ထိတိုးမြင့်ခဲ့တာကကောင်းကျွတ်တဲ့ဆူဂျူကိုဖြစ်နေတယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်။စစ်ပွဲတွင်းမှာသေဆုံးရတဲ့အရဲသားဦးရေကလည်းပိုးပြီးတိုးလာတဲ့အကြောင်းကုလသမဂ္ဂကပြောဆိုထားပါတယ်။အာဖဂန်လုံခြုံရေးတပ်တွေထိခိုက်တိုက်ဆုံးမှုကလည်းတိုးလာနေတယ်ဆိုပြီးတော့အမေရိကန်စစ်တပ်အကြီးအကဲတွေကပြောဆိုထားပါတယ်။အဲ့ဒီမှာစစ်ပွဲတွေမှာတိုက်ခိုက်ရင်းနဲ့တိုက်ဆုံးသွားတဲ့အမေရိကန်စစ်နေရောင်လည်းပါဝင်ပါတယ်။တာလီဘန်တွေငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်လာဖို့အာဖဂန်သမ္မတအာရှရပ်ဂန်နီကအကြိမ်ကြိမ်ကြမ်းလှမ်းပါတယ်။
မုတ်တီမီလီဟူကူမတ်
အာဖဂန်အကျိုးနဲ့အမျိုးသမီးခွင့်ရတွေကိုရရှိပြီးအာဖဂန်မျိုးပေါ်မှာအကြမ်းဖက်တိုက်ခိုက်မှုကင်းမဲ့ငြိမ်းချမ်းရေးသဘောတူညီချက်ပေးဖို့တာလီဘန်နဲ့ညှိနှိုင်းပါတယ်။
ဒါပေမဲ့ဒီကမ်းလှမ်းချက်ကိုတာလီဘန်တပုံတွေကလက်မခံပါဘူး။အာဖဂန်မှာတပ်ဆွဲထားတဲ့အမေရိကန်တွေနဲ့ပဲတာလီဘန်တွေကတိုက်ရိုက်ဆွေးနွေးနေတာပါ။2018ခုနှစ်ဇွန်လမှာတော့သမ္မတဂါနီကတာလီဘန်တို့နဲ့တိုက်ခိုက်မှုတွေကိုအာဖဂန်ဘက်ကနေပြီးတော့အရှိရကြာအပြစ်ခံရက်ဖို့ကမ်းလှမ်းခဲ့တာကြောင့်18နှစ်ကြာတိုက်လာခဲ့တဲ့အာဖဂန်စစ်ပွဲပထမဆုံးအကြိမ်ဖြစ်ခိတ္တရန်နာသွားခဲ့ပါတယ်။တာလီဘန်တွေဘက်ကလည်းမွတ်စလင်ဘာသာဝင်တို့ရဲ့အထွတ်အမြတ် Eid al-Fitr ရက်မြတ်နဲ့တိုက်ဆိုင်နေတဲ့တစ်ချိန်တည်းမှာကိုပဲကမ်းလှမ်းထားတဲ့ရှေ့အမှာ၃ရက်အပြစ်ခတ်ရဲစဲခဲ့ပါတယ်။ဒီလိုအပြစ်ခတ်ရဲချိန်အတွင်းမှာတာလီဘန်တပုံတွေနဲ့အာဖဂန်ရဲသားတွေအတူတွဲပြီးတော့ဆယ်ဖီရိုက်ကြတာအာဖဂန်လုံခြုံရေးတပ်တွေကိုလည်းပြုံးပြနေတဲ့ပုံတွေလူမှုကွေမှာပြန့်သွားပြီးတဲ့နောက်မှာတော့အာဖဂန်စစ်အဆုံးသတ်ရေးအလားအလာပုံမှာမျှော်လင့်ချက်ပို့ကြီးလာပါတယ်။တာလီဘန်အဖွဲ့ဝင်တယောက်ဖြစ်တဲ့တလစ်ကသူခံစားချက်ကိုပါစတိုဘာသာစကားနဲ့ပြောပြီးတော့ညွှန်ပြပါတယ
်။ကျွန်တော်တို့ခေါင်းဆောင်က၃ရက်တာအပြစ်ရက်ဖို့အမိန့်ပေးထားပါတယ်။ကျွန်တော်တို့ပြဿနာတွေအားလုံးကိုဖြေရှင်းဖို့အမြဲတမ်းအပြည့်ရရေးချမှတ်ဖို့လိုလားပါတယ်
2018ခုနှစ်နေရာဒီမှာတော့ထူးခြားတဲ့တိုးတက်မှုတစ်ခုရှိခဲ့ပါတယ်အရင်တုန်းကချမှတ်ထားတဲ့အမေရိကန်ကတပုံတွေနဲ့တိုက်ရိုက်ညှိနှိုင်းဆွေးနွေးရတယ်လုံးဝမလုပ်ဘူးဆိုတော့မူဝါဒကိုပြင်ဆင်လိုက်တာပါအမေရိကန်အကြီးအကဲတန်တမန် Alice Wells ကတာလီဘန်တို့နဲ့မျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်နောက်မကြာခင်မှာတော့တာလီဘန်တွေအပါအဝင်တခြားသူတွေနဲ့ညှိနှိုင်းဖို့ Zelma Kalizak ကိုပြန်လည်တင်ပြရေးဆိုင်ရာအမေရိကန်ထူးကိုယ်စားဖြစ်မိတ်ခင်သမ္မတထရွန်ကခန့်အပ်လိုက်ပါတယ
် The instate
ငင်းညာတဲ့အာဖဂန်ကိုကျွန်တော်မျှော်မှန်းပါတယ်။အောင်မြင်တိုးတက်တဲ့အာဖဂန်ပြည်သူတွေအတွက်သာမကကျွန်တော်ကအမေရိကန်ကိုကူစားပြုနေတယ်ဆိုတော့အမေရိကန်ရဲ့နောက်နိုင်ငံတကာအတိုင်းဝိုင်းအပေါ်မှာပါအန်ဒီယကင်းနဲ့အာဖဂန်ဆိုတဲ့ပန်းနိုင်ကိုကျွန်တော်မျှော်မှန်းပါတယ
်။ကာလီဇက်ကအာဖဂန်ကို၃ချိန်တွားရောက်ခဲ့ပါတယ်။ဒီလိုဖြစ်ထုံးမှုတွေကိုတာလီဘန်တို့ဘက်ကလည်းကြိုဆိုခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်မှုတွေရော့သွားအောင်လုပ်ဆောင်မှုကတော့အင်မတန်အားနည်းပါသေးတယ်။တာလီဘန်ရဲ့တိုက်ခိုက်မှုတွေကြောင့်နှစ်ဖက်စလုံးမှာလူရာနဲ့ချီပြီးအသက်ဆုံးရှုံးခဲ့ရပါတယ်။တချိန်တည်းမှာကိုပဲ IS Islamic အဖွဲ့ကနန်ဂါဟာပြည်နယ်နဲ့ခါဘူးမြို့တွေမှာပြစ်မှတ်ထားတိုက်ခိုက်မှုတွေတနည်းလုံးကြုံခဲ့ရပြီးတော့အခုထိလည်းဆက်ပြီးတော့တိုက်ခိုက်နေကြပါ2018ခုနှစ်အတွင်းအာဖဂန်မှာနှစ်ရှည်လာများနောက်ဆုတ်လာခဲ့တဲ့လွတ်တော်ရွေးကောက်ပွဲကျင်းပနိုင်ခဲ့သလိုစိန်ခေါ်မှုတွေကြားကပဲအမျိုးသမီးတွေကထွက်ပြေးမဲပေးခဲ့ပါတယ်2019ခုနှစ်မှာတာလီဘန်နဲ့ညှိနှိုင်းမှုတွေကနေပြီးတော့ရလက်ကောင်းတွေထွက်လာမယ်လို့မျှော်လင့်နေကြပါတယ်ရှင်
။မဲအီတန်စင်ပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဦးနေ့ညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။စောင်းနှင်းနေဝေးတဲ့ဒီနှစ်သစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့တော့ Johnny Cash တီဆိုထားတဲ့ Little Drummer Boy ဆိုတဲ့ Christmas Day သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ပါရှင်။
Our newborn king to see, our finest gifts we bring, to lay before the king. This is to honor him. become. Baby Jesus, I am a poor boy too. I have no gift to bring that's fit to give a king. But may I play for you on my drum? The Mother Mary nodded. The ox and lamb kept time. I played my drum for him. I played my best for him. Then he smiled at me. Me and my drum.
Johnny Cash သီဆိုထားတဲ့ Little Drummer Boy ဆိုတဲ့ Christmas Day ကိုနားဆင်ခဲ့ရတာပါအခုထုတ်လွှင့်ပေးနေတဲ့ VOA Radio Dial အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ဒီကနေ့အတွက်အစီအစဉ်ဒီအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
ယောပဒံက EU ရဲ့တန်တမာဆက်သွယ်ရေးကွန်ရက်တွေကိုအင်တာနက်တက်ခတ်သူဟက်ကာတွေက၃နှစ်ကြာဖောက်သွင်းဝင်ရောက်ခဲ့ကြပြီးအရေးကြီးတဲ့ကျေးနှံစာထောင်နှက်ချီပြီးဒေါင်းလုဒ်ရယူခဲ့တဲ့အကြောင်း New York Times တင်စာကြီးကဖော်ပြလိုက်ပါတယ်။ဖောက်သွင်းမှုနဲ့ပတ်သက်လို့ Cyber Internet လွန်ရွေးကုမ္ပဏီတစ်ခုဖြစ်တဲ့ Area 1ကပေါ်ထုတ်သိရှိခဲ့တာဖြစ်ပြီးကျေးနှံစာ1100ကျော်ကိုလည်းတင်စာတိုက်ကိုပေးအပ်ခဲ့တဲ့အကြောင်းတင်ကဖော်ပြထားပါတယ်။မက္ကဆီကိုနိုင်ငံမှာတိုင်းတီဆောင်မဲ့ကိစ္စအတွက်တောင်းခံထားတဲ့အမေရိကန်ဒေါ်လာ5ဘီလီယံရန်ပုံငွေမရရင်အစိုးရရန်ရည်ရည်စမ်းဖြစ်ဖို့ချင်းချောက်ထားရကနေသမ္မတဒေါ်နယ်ထရန့်ကအလျှော့ပေးလာတဲ့အတွက်ဒီမိုကရက်နဲ့ရီပက်ဘလစ်ကန်လွှတ်တော်ကိုယ်စားတွေသဘောတူညီချက်ရရှိရေးလွှတ်တော်မှာတွေ့ဆုံနေပါတယ်။သူတောင်းထားတဲ့ငွေကြေးပမာဏတိုင်းမရခဲ့ရင်အစိုးရလုပ်ငန်းတွေရည်စမ်းဖြစ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲချင်းချောက်ပြောဆိုထားတာပါ။အမေရိကန်ပြည်အောင်စုရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုတွေကိုဟန်တာဝို့ဂျိုးဘန်နဲ့အနေနဲ့အမေရိကတိုက်အလဲပိုင်းနဲ့အင်းနီချင်းမက္ကဆီကိုနိုင်ငံတွေမှာဒေါ်လာ7ဘီလီယံကျော်ရင်းနှီးမြှုပ်နှံမှုအမေရိကန်ကကတိပြုလိုက်ပါတယ်။ဒေါ်လာ6ဘီလီယံနီးပါးကိုတော့အယ်ဆာဗေရာ၊ကွာတီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေအတွက်သုံးစွဲသွားမှာဖြစ်ပြီး 4.8 ဘီလီယံကိုတော့မက္ကဆီကိုနိုင်ငံတောင်ပိုင်းကစီမံကိန်းတွေမှာသုံးစွဲသွားဖို့ရထားခဲ့တာပါ။မြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုအမူတွေနဲ့ပူးပေါင်းဆောင်ရွက်နေသူတွေဖြစ်ရန်နဲ့ချီတဲ့အကောင့်တွေနဲ့စာမျက်နှာတွေကို Facebook လူမှုကွန်ရက်ကပိတ်လိုက်ပါတယ် Facebook စာမျက်နှာ425မျက်နှာ group အုပ်စု18ခုအကောင့်135ခုပြင်ဓာတ်ပုံလူမှုကွန်ရက် Instagram အကောင့်15ခုကိုပါပိတ်လိုက်တဲ့အကြောင်းမနေ့နောက်ပိုင်းကပဲကြေညာလိုက်တာပါ။ကုမ္ပဏီမူဝါဒကိုချိုးဖောက်ပြီးအွန်လိုင်းပေါ်မှာမမှန်မကန်ဖော်ပြနေတဲ့လူရဲမျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းနေဆဲဖြစ်တဲ့အကြောင်းလဲကြေညာချက်ကဖော်ပြထားပါတယ်။အွန်လိုင်းစာမျက်နှာတွေပေါ်မှာအမုန်းစကားတွေပြန့်နှံ့နေတာကိုတားဆီးဖို့ဖြစ်ခဲ့တယ်ဆိုပြီး Facebook ကဝေဖန်ခံနေရတာလည်းဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။အခုကျွန်တော်တို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးတဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုအပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this